တစ္ဆုတ္တရနှလုံးသွင်းမှန်တဲ့အတွက်လွတ်မြောက်တစ္ဆုတ္တရနှလုံးသွင်းမှားတဲ့အတွက်မလွတ်ဘူးနှလုံးသွင်းမှာအရေးကြီးတယ်ဒါပေမဲ့ဒီအရှိကသူ့ကိုရှိတဲ့အရှိအတိုင်းကိုအမှန်ကိုနှလုံးသွင်းနေတဲ့ရုပ်ပြဒီရောက်ဖောက်ပြန်နေမယ်လို့မခံစားရဘူး။ဒီရောက်ဖောက်ပြန်တဲ့အပေါ်မှာသူ့ရဲ့အရှိကိုအရှိတိုင်းမသိဘဲနဲ့ဒီမရှိတဲ့ဒီပြင့်ရတဲ့ကိုနှလုံးသွင်းတဲ့ရုပ်ပြရတော့သွားပြီးတော့ညှိပြီးတော့ခံစားနေရတယ်လို့။အဲ့တော့ခံစားရင်ခံစားတဲ့စိတ်ကိုရှုမရှုတဲ့ရင်အခုလည်းဥစဉ်ပြောတယ်လို့တွန်းတဲ့ကံနဲ့ခြေတိုင်းရခြင်းယူ။ဥစဉ်တော့ဒီရှုခွက်ပြောက်ခြေတိုင်းပြန်ယူရတာပဲဒုနကံ။အဲဒုနကံတွေကိုခြေတိုင်းပြန်ယူလိုက်တော့မှရှုခွက်ကပြန်ပေါ်လာတယ်။တတိယမှာကိုယ့်ရဲ့ဒီစိတ်လေးတွေထွက်သွားတာလေးတွေဒီရုပ်ရဲ့ဖောက်ပြန်တာလေးပြန်ပြီးတော့ရှုခွက်ပြန်ပေါ်လာ။အဲတော့မှပြန်ပြီးတော့ရှုခွက်တင်ပြီးတော့ပြန်ရှုသွားရတယ်။အဲဒါတရားကျင့်တဲ့ယောဂီတွေလည်းကိုယ်ဘာမှမလုပ်တတ်တော့ဆိုသူ့ရဲ့ပြန်ကိုကမ္မထမ်းရတာ။တုံးစဲကံစဲရတော့သင်္ခိုလ်ကမ္မထာမယ်လွတ်လို့မရဒီစိတ်ဆိုတာကတိုက်ဆိုင်မှပေါ်တယ်ဒီတုံးစဲကံစဲရတော့ဥစဉ်တို့စကားပြောလဲရှိနေတယ်အခုတရားထုတ်လဲရှိနေတယ်အဲ့ဒါကိုဥစဉ်တို့တည်းကနှိမ့်နေလို့လမ်းသွားလဲရှိတာပဲဒါပေမဲ့လမ်းသွားတဲ့အခါကျတော့သတိမထားမှုထိုင်မှသတိထားမိတဲ့အတွက်ဥစဉ်တို့ထိုင်မှသတိထားရတယ်ဆိုဒီတရားကသွားလျာကိုသတိထားတော့အဲ့လိုသတိထားလို့ငြင်းလို့ရှိရင်ယောဂိကျင်ကိုထိုင်လို့ရှိရင်အခုတော့ထိုင်ထိုင်ထိုင်တဲ့အပေါ်မှာလွတ်မြောက်ဒါပေမဲ့အတိုင်းတိုင်းတော့ရှုရပါပဲရှုပြန်တော့နေခင်းတော့ကအတိုင်းတိုင်းမဟုတ်တော့ဘူးနေခင်းတော့ကယုံနဲ့နေခင်းတော့ကချုပ်သွားပြီချုပ်သွားတဲ့အခုတော့အခုပြစ္ဆုတ်ပံယုံနဲ့ပြစ္ဆုတ်ပံနှံပေါ်မှာအကြောင်းကင်းနေတော့အတိုင်းတိုင်းလေးကိုပြန်ချပြီးတော့အားထုတ်ကြရအောင်အခုပြစ္ဆုတ်ပံတထိုင်မှာပေါ့ထိုင်လုံးပြောရတာရုပ်ရှင်ခန္ဓာလေးကိုပူရောက်အဲ့ဒါပြိဋ္ဌာန်ကိုအာလုံးလောက်ချင်းနမောတတ္တဆိုကြရအောင်